တာတူးဖော်မှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ပြဿနာတွေကဖားကန့်ဒေသမှာရင်ဆိုင်နေရတဲ့ကြီးမားတဲ့သဘာဝဝန်းကျင်ပျက်စီးမှုမျိုးကဘာကြောင့်ဖြစ်လာရလဲဆိုတာကိုမြန်မာနိုင်ငံဘူမိသိပ္ပံအသင်းအထွေထွေအတွင်းမှဦးအေးလွင်ကပြောပြပေးမှာပ
ါ။ဖားကန့်ဒေသရေလုံးပုံပေါ်တော့တပြည်လုံးမှာနှုတ်တဲ့ဒါရင်းနှီးမြှုပ်နှံမှုမဆိုအဝန်ကြီးကိုဂရုမစိုက်ရင်သတ်မှတ်ထားတဲ့ဥပဒေစီမင်းစည်းကမ်းတွေကိုမလိုက်နိုင်ရင်နောက်တစ်ခါလုပ်ငန်းရှင်တွေကိုကုတ်တဲ့ဌာနဆိုင်ရာရဲ့တာဝန်မကျေမှုတွေများလာမယ်တာဝန်မခံဘူးအမိုးမခံဘူးအစီအစဉ်မှုတွေမော်ဒီတာလုပ်တာတွေအားနဲ့နိုင်တော့ဒါကိစ္စမဆိုအလွယ်တူပြတ်မှာပဲတာဝန်စပ်မှုစုံနဲ့ပြတ်နိုင်တယ်မာနေစပ်မှုစုံနဲ့ပြတ်နိုင်တယ်ဖားကန်နဲ့ပြတ်နိုင်တယ်ဒါပေမဲ့ဖားကန်ဘာလို့ပိုပြတ်သွားတယ်လဲဆိုတော့ဖားကန်ကဖိဆက်ဆက်ကတော့ကျွန်တော်တို့ဒီကြောက်မြက်ဥပဒေပေါ်လာတဲ့အခါမှာကြောက်မြက်ဥပဒေနဲ့တချို့ဥပဒေနဲ့နှစ်ခုမှ conflict ဖြစ်နေတာရှိတယ်ကြောင်တဲ့ဥပဒေအရသိကျုပ်တဲ့အပြင်ဖားကန့်ဒေသကိုခုနပြောတော့ဖားကန့်ဖြစ်စီတခြားတပ်တုနယ်မြေဖြစ်စီအခုဖြစ်နေရတဲ့အများကြီးပါပဲ။ဘာကြောင့်ဖြစ်တယ်လဲဆိုတော့အင်အားကြီးကုမ္ပဏီတွေကခွင်ထူးကကုမ္ပဏီတွေကသူတို့ရဲ့လုပ်ပိုင်ခွင့်တွေအရရည်တဲ့အခါမှာအဲ့ဒီကုမ္ပဏီတွေကိုတာဝန်ရှိတဲ့ဝန်ကြီးဌာနတွေကကြီးကြပ်ကုတ်ကဲမှုမလုပ်တော့ဘူး။ဘယ်တော့မလုပ်ကြတော့မဟုတ်ဘူး။အမိုးမခံတော့ဘူး။အဲ့ဒီကုမ္ပဏီတွေကတစ်စစ်ပြန်ပြီးတော့သူတို့ကဆက်ကွန်ထရက်တီဆက်ကွန်ထရက်တီကိုဥပဒေမှာမပါဘူးနဲ့သူတို့လုပ်ပိုင်ခွင့်ရသွားပြီးတော့အဲ့ဒီဆက်ကွန်ထရက်တီကိုထိန်းချုပ်တဲ့လူတွေအားတဲတော့တဲ့အခါမှာခုနပတ်ဝန်းကျင်ဆိုတော့ရအကုန်လုံးပြည်စည်းတဲ့ပြည်စည်းလာမယ်လယ်မြေတွေကတ်တက်မှုမရှိဘူးမိစနစ်တွေကတ်တက်မှုမရှိဘူးထိန်းချောင်းမဲ့လူတွေမရှိတော့ဘူးအဲ့ဒါအဖြေပဲ
အခုလည်းတဘာဝဝင်းကျင်ပြည်စည်းမဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတဲ့တတ်တူမိုင်းတွေလည်းရှိနေပြီလို့ပြောပါတယ်
လုံးလုံးတဲ့တလုံးကိုချစ်တော့မဲ့ပျက်စီးတော့မဲ့မိုင်းဘော်ချီတက်ထုတ်တဲ့လိုက်ပေါ်မှာဒါလည်းအင်အားကြီးကုန်ပြီအင်အားကြီးအဖွဲ့ကြီးတစ်ခုကယူထားတယ်အဲ့ဒါအနေမှာတက်ဆိုင်ဟာသူတို့နဲ့ပတ်သက်ရပတ်သက်ကြောင်းသူစင်တဲ့စင်တဲ့စက်ကတည်းကပေးကုန်ပြီကြီးတစ်ခုကိုပေးကုန်ပြီကြီးတစ်ခုကနေကုန်ပြီလက်ကုန်ပြီကြီး6ခုကိုတက်ပေးကုန်ပြီကြီး6ခုကနေခွာနေကုန်ပြီလေးလေးပေါက်စားတွေကိုစက်ပေးပေးပြီးတော့မူလားကကဘာကျော်မစနစ်တကျတူပေါ်ထားတဲ့မိုင်းဒီဇိုင်းနဲ့လုပ်ထားတဲ့မိုင်းနဲ့မှာပြင်းကြီးကပြီးတော့ကုန်ပြီရတူပြီးတော့အတူတူတူနေတဲ့အခါမှာအိုအန်ဒီရဖြစ်လာပြီးတော့ဒီမိုင်းရဲ့အနေကဆိုးရိမ်စရာဖြစ်လာတယ်
။တကယ်ဆိုတော့တတ်တူမိုင်းတူဖော်တိုင်းပတ်ဝန်းကျင်ကိုထိခိုက်တာမဟုတ်ပါဘူး။ပတ်ဝန်းကျင်ကိုထိခိုက်အောင်လူကပဲအဓိကလှုပ်ဆောင်တာမို့ဖားကံကိုနမူနာယူဖို့တတိပေးပါတယ်
။တတ်တူလုံခန်းကတက်ကြွန်းတဲ့ကုမ္ပဏီတွေနော်ဒီပညာကိုအဓိကလိုက်စားပြီးတော့ဂရုစိုက်လုပ်တဲ့ကုမ္ပဏီတွေရှိရင်တတ်တူလုံခန်းဟောဘယ်လုံခန်းမှမဆိုပတ်ဝန်းကျင်ထိခိုက်ဖို့အားနည်းပါလေ။အဲ့ဒါနဲ့မဟုတ်ပါဘူးတတုမိုင်းတိုင်းဘဝကြီးမကြည့်ရပါဘူးဘဝကြီးဆိုတာလူကားလုပ်လို့ဖြစ်တယ်နော်အဲ့တော့ဘသူကလုပ်တယ်လုပ်ငန်းကြီးဘက်ကလည်းပါတယ်လုပ်ငန်းကြီးကထိကျောင်းမှဝန်ကြီးဌာနကြီးရယ်စိတ်မထွက်ဘူးသူတို့အမိုးမခံဘူးနော်အဲ့လိုပဲတရားကြီးကုမ္ပဏီနဲ့အထူးကံဖွဲ့ကြီးတွေကလည်းဒါကိုအဆိုင်ရာဌာနကြီးကြီးကြပ်တာကိုလည်းလက်မခံဘူးမကြိုက်ဘူးအဲ့ဒီကြီးဟာလည်းပေါက်ကြလာတော့တာဝန်ခံမဲ့ဝန်ကြီးဌာနလည်းတာဝန်ခံကြမလို့တော့ဖြစ်သွားတယ်တာဝန်ယူပြီးလုပ်ရမယ့်ဖွဲ့ကြီးတွေကလည်းတာဝန်ရှိတယ်လို့ထင်တော့ပဲနဲ့ဘလူကတော်ဝင်ရှိမှဘလူကတော်ဝင်ခံတဲ့လူမှပျောက်သွားရင်းနဲ့ဒီလိုဖြစ်သွားတာဖက်ကကတော့ဒါဖက်ကကိုပြန်လာကြရမှာဖြစ်ပါတယ
်မြန်မာနိုင်ငံမှာအခုအဓိကဒီလိုပြဿနာတွေဒီတက်တူတွင်နဲ့ပတ်သက်ပြီးတော့ပြဿနာတွေအများကြီးကြုံနေရတယ်ဒီလိုကြုံနေရတဲ့အဓိကအရင်းခံအကြောင်းအရာဘာလို့မြင်ပါလဲ
အဓိကအရင်းခံအကြောင်းအရာမြန်မာနိုင်ငံမှာလူသားတွေကတက်တူတွင်ကြီးဌာနဆိုတာကိုယ်ရင်အင်္ဂလိပ်ခေတ်တည်းကရှိတယ်ဒါပါဆိုကြရင်နန်းစပါတီခင်မာနဲ့စနေကြဖွဲ့စည်းထားတယ်အဲကျွန်တော်မယ်စင်ကဝန်ထမ်းဘောကပေါက်ဆမှာတော့မှတောင်းဆိုင်ပါကမှာဒီလွာကိုဖွင့်ဒီလိုမြင့်အောင်ဆိုပြီးတော့တတ်ထုတ်ကဏ္ဍဒီနိုင်ငံတော်အတွက်အင်တာအဓိကအားထားရတဲ့ဇီဝရေးလုပ်ငန်းရှိတယ်ဖြစ်တယ်နောက်အဲဒီကနေမှတစ်ဆင့်စေဆိုးအဆက်ဆက်မှလည်းဒီလိုပဲတတ်ထုတ်ရေးမြေဌာနကကြီးကြပ်ဖွင့်ခဲ့လာတဲ့အခါမှာခုနပြောတဲ့စတင်ပြီးတော့မာရင်သွားတဲ့ချက်က94ခုနှစ်မှာတတ်ထုတ်ဥပဒေထွက်တယ်ပုဂ္ဂလိကတွေပေးလုပ်တဲ့အခါမှာဝန်ကြီးဌာနရဲ့လုပ်ပိုင်ခွင့်ကချိုးရကတဲ့တာဝန်ကြီးလုပ်ရမှာတစ်ခုဆိုတဲ့အပိုင်းပါကတော့ပြောတယ်အသေးစားဆိုတော့တတ်တူလုံကောင်းကိုစတင်ဖြစ်ပြီးတာကပထမဆုံးအပါပဲ
ဘယ်လိုကြောင့်မှားတယ်လို့ပြောရတာပါလဲ
ဝင်းကြီးရဲ့ခွင့်ပြုမိတ်နဲ့လက်က50ဤကအောက်ကျွန်တော်မှတ်မိတာဒီလိုပဲစစ်တော်ရဲ့ဝင်းကြီးကလည်းပုဂ္ဂလိကကိုပြစ်ပြီးစခုပ်ပြီးတဲ့အခါမှာဤက50လောက်ကလေးပြီးပြီးတယ်တပိုင်းတပိုင်းပေါ့အဲ့ချိန်ကတတ်တူဝင်းကြီးကကဒါကိုနမူနာယူပြီးတော့ဝင်းကြီးကရဲ့လောက်ပိုင်းခွင့်နဲ့အောက်မှာဆိုရင်50နဲ့မပူဟာလို့စီကံတတ်မှတ်လိုက်တယ်အဲ့တော့ဝင်းကြီးတယောက်က50နဲ့မပူတဲ့ဤကတွေကိုအများကြီးပြေးလိုက်တယ်ကနပြောတဲ့ဥပ29တမ5ဤက29တမ5ဤကဥပ္ပါရီအများကြီးပြလိုက်တော့အဲဥပ္ပါတရားကျဲမဲ့အကွက်တရားယူလိုက်ရင် ီကောင်း9000ဖြစ်သွားတယ်အမေ तू အသေးစားဆိုတဲ့စီကံချက်မှာတတ်တိုင်းတာလာပြီးမပေါ့အခက်က inspiration ဆိုတာလည်းနားမလည်ဘူးရှင်းပြော nature of mining industry ဘောနော်တတ်သူတူပေါ်လေဆိုတော့ကဒီပညာကိုရှင်းသားမယ်အမှုပြရပါပဲပါမယ်တတ်သူအင်ဂျင်နီယာပါမယ်တတ်သူပြရအင်ဂျင်နီယာပါမယ်တခြား management engineer တွေရောစီးစစ်စိတ်တတ်တဲ့ဖွဲ့စည်းထားတဲ့အဖွဲ့အစည်းကမှတတ်သူပြလို့ရတယ်အမေကတူတူပေါင်းနေနံပါတ်နဲ့လို့လုတ်ပြီးတော့အသေးစားတွေကို3နှစ်ဆက်တမ်းပြီးတဲ့အချိန်မှာတတ်သူတိုင်းတာလာလည်းမရှိဘူးအလောက်တတ်သူပမာဏဆိုတာလည်းတွက်ချက်ထားတာမရှိဘဲနဲ့ပြေးလိုက်ချင်းနဲ့နော်တတ်သူအေရီယာရှိမရှိလည်းမသိဘဲနဲ့မြေွက်တွေကိုရိုက်ပြီးတော့ပြီးလို့ပုံစံစတင်ဖြစ်ပေါ်တဲ့က3နှစ်အတွင်းမှာအကျိုးမြတ်ရအောင်လို့ဒီသိကာတွေဖိတ်သိမ်းတဲ့မြေပညာဒီဥပဒေကိုမှမတုံ့ပြန်နဲ့ကျုံကျူတူးရင်းနဲ့တတ်သူလုပ်ငန်းကစတင်ပြီးဖြစ်စီတာအမားကတော့အသေးစားတွေပြေးလိုက်တာကိုရှာရှိပဲတာချိလေးဒီကမှာမင်းကနေတာချိတိုက်ပြီးရှူတာချိတိုက်ပြီးအဲ့လိုပဲအေက50 50လေးတဲ့ပေးတဲ့ချင်းနဲ့သဘောပေါက်ဝင်ခြင်းကိုထိသိမ့်မှုအားနဲ့လို့
မြန်မာနိုင်ငံတဲကဒီလိုအဖို့တန်တခြားတယံစာတာတွေတူးဖော်ရမယ်နေရာတွေမှာလဲဖားကန်လို့မဖြစ်အောင်လုပ်ပေးရမှာပါ
ဖားကန်ကိုအခြေခံတခြားတာချိတိုက်ပြီးလေဒီလိုမဖြစ်အောင်လို့ကျွန်တော်ကအရင်ကြီးတောင်းတောင်းကြည့်ကြည့်ဒီပညာမြင့်မြင့်မားမားနဲ့လုတ်တိုင်နိုင်တော့ကုန်ပြည်ကြောက်လုံနိုင်တဲ့ဒီဥပဒေတွေကိုပြန်လည်ပြင်ဆင်ပြီးလုပ်ပေးဖို့လိုပါတယ်။ဘဝပေါင်းရင်သိသိသာကဘယ်တော့ပြောလို့ပေါ့တတ်တူတူပေါ်တဲ့လုပ်ငန်းရှင်ပါလေတာဝန်ရှိတယ်လို့အစိုးရဌာနဒီအဖွဲ့အစည်းပါလေတကယ်တော့မော်နီတာလုပ်ရမယ့်အစ်စ်နေမှာမလုပ်ဘူးတာဝန်ရှိတယ်
။အစိုးရအဖွဲ့အစည်းတဲ့အဖြစ်နဲ့တာဝန်ခံတာဝန်ယူဖို့အတွက်လုပ်ရမယ်။တတ်တူတူပေါ်ရေးလုပ်ငန်းအတွက်သူ့နဲ့သဘောသဘာဝချင်းမတူတဲ့နောက်လုပ်ငန်းတစ်ခုဖြစ်တဲ့တဘာဝတင်ရန်စားတာနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းနဲ့တွဲပြီးဝန်ကြီးဌာနတစ်ခုရဲ့အောက်မှာစီမံခန့်ခွဲဖို့လုပ်ခဲ့တာကြောင့်လဲဆုတ်ယုတ်မှုတွေရှိနေတာတွေ့ရတယ်လို့ပြောပါတယ်
။နောက်ခုပေါက်လိုက်တဲ့အတွက်တိုးတက်လားမတိုးတက်လားအခြေအားလက်ရှိအနေအထားပေါ်လွင်နေပြီဖြစ်ပေါ့။အခုဒီမှာပြောင်းလိုက်တဲ့နေ့တုန်းကဒီမှာတတိကဏ္ဍကတော်တော်လေးကိုအခြေအနေအားနေသွားပါလေ
။ဦးအေးလွင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရှင်းလင်းလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံတော့ပါမယ်။